မင်္ဂလာပါရှင်။အခုဆက်ပြီးတော့အသက်ရှင်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်။ပြည်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကီဒူလွတ်တော်ကိုစလေရီရဲ့လွတ်တော်အစည်းအဝေးပထမဆုံးခေါ်ယူမဲ့နေ့မှာပဲမြန်မာစစ်တပ်ကတိုင်းပြည်အာဏာကိုသိမ်းလိုက်တဲ့အတွက်ပြည်သူအများအားဖြင့်ကြုံလုပ်ခဲ့ရပါတယ်။ပြည်ခဲ့တဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲဆင်းကွာဟမှုတွေကြီးကြီးမားမားရှိခဲ့တာကိုရွေးကောက်ပွဲကော်မရှင်နဲ့အစိုးရကဖြေရှင်းဆောင်ရွက်မပေးဘဲလွတ်တော်အစည်းအဝေးတွေကိုအစီအစဉ်တိုင်းကျင်းပဖို့ဆောင်ရွက်တာဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုအတ္တမရယူတာဖြစ်တယ်လို့ဆိုပြီးတော့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ကိုဖမ်းဆီးဒုသမရဦးမြင့်စွေကယာယီသမရကြောင်ကိုယူပြီးကာလုံအစည်းအဝေးခေါ်အရေးပေါ်အခြေအနေတည့်ရကျင်းပပြီးတိုင်းပြည်ရဲ့အချုပ်အခြာအာဏာ၃ရက်စလုံးကိုကာကွယ်ရေးဦးစီးချုပ်ကိုလွှဲပြောင်းပေးရတဲ့ဆိုပြီးတနင်္လာနေ့တုန်းကပဲကျင်းပခဲ့တာပါမြန်မာစစ်တပ်ကအခုလိုအာဏာကိုလွှဲတဲ့အတွက်လွှဲပြောင်းယူတာလို့ပြောပေမဲ့လို့နိုင်ငံကနဲ့အများပြည်သူကတော့ကြားကိုဆက်အာဏာသိမ်းမှုအဖြစ်ပြောဆိုကြပါတယ်စစ်တပ်ကအခုလိုတိုင်းပြည်အာဏာကိုသိမ်းယူလိုက်တာနဲ့ပတ်သက်လို့အမျိုးသမီးတချို့ရဲ့အမြင်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစမ်းတင်ပြထားပါတယ်ရှင် There's a path we must choose sometimes Gotta stand up and fight sometimes ကာဝေးဦးစီးချုပ်ဘိုးချုပ်မူကြီးနေအောင်လိုင်းဟာဒီလတည့်ရနေမှာပဲတိုင်းပြည်အာဏာကိုသိမ်းယူလိုက်ပြီးတော့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာပြည်သူအများစုကမကြေမနက်ဖြစ်နေကြတာပါဒီမိုကရေစီနှိကြရွေးကောက်တင်ယောက်ချားတဲ့အစိုးရတရက်ကိုဖျောက်ချပြီးအာဏာသိမ်းယူလိုက်တာကိုဘယ်လိုနည်းနဲ့မှလက်မခံနိုင်ဘူးလို့သတင်းသမားတဦးဖြစ်တဲ့မဝင်မသိန်းကပြောပါတယ်
ကိုလိုမျိုးစစ်တပ်ကနေပြီးတော့ဟိုအာဏာသိမ်းလိုက်တာမှာကျွန်မအနေနဲ့လက်မခံဘူး။ဘာလို့လဲဆိုတော့အခုဒီမိုကရေစီနှိမ့်တဲ့အရာစစ်ဆက်နှိမ့်နိုင်တာတွေပြည်လဲအောင်နှိမ့်နိုင်ဆောင်ရွက်တာတွေလုပ်လို့ရရဲ့ဒါနဲ့တကယ်တိုင်းပြည်ကလည်းသူတို့ဒီအာဏာသိမ်းရလောက်အောင်ဘာလို့စုဘူးအောင်ကြွားမှုဆိုတဲ့ဟာမျိုးတွေလည်းဘာမှမရှိသေးဘူး။မရှိသေးတဲ့အချိန်မှာအကြောင်းပြချက်ကမခိုင်လုံဘောနော်အကြောင်းများကြခိုင်လုံခြင်းမရှိဘဲနဲ့အခုအာဏာသိမ်းတဲ့တော်ကျွန်မအနေနဲ့ဟိုလက်မခံပါဘူးပြည်သူတရားအနေနဲ့လက်မခံဘူးလို့ဟိုမီဒီယာတမားတရားအနေနဲ့လက်မခံပါဘူးဟုတ
်မြန်မာစစ်တပ်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်တဲ့မဲစင်ပေါင်း၁၀တန်းကျော်ရှိတယ်လို့အထောက်အထားမပြပဲပြောဆိုခဲ့ပြီးအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုလည်းသတိပေးတာတွေလုပ်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်ကတော့စစ်တပ်ကဆွဆွဲတယ်လို့မဲမတမာမှုတွေမရှိခဲ့ဘူးလို့ပြောဆိုထားပြီးပြည်တွင်းနဲ့နိုင်ငံကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာအစီအစဉ်မကျတဲ့မှားယွင်းမှုတွေလိုအပ်ချက်တွေရှိခဲ့တယ်ဆိုရမှန်ပေမဲ့လို့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်နိုင်လောက်တဲ့အထိမဲမတမာမှုမျိုးတော့မရှိခဲ့ဘူးလို့ပြောဆိုကြပါတယ်မြန်မာစစ်တပ်ရဲ့ဆွဆွဲချက်ဟာခိုင်လုံမှုမရှိဘူးလို့ဒီအချက်ကအာဏာသိမ်းမှုအတွက်အကြောင်းပြချက်လည်းမဟုတ်ဘူးလို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမက်ခလီနေကပြောပါတယ်
ကျွန်တော်ကတော့လက်မခံနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဒီမိုကရေစီကိုတည်ဆောက်တဲ့နောက်ဒီရွေးကောက်ပွဲမှာဆိုလဲကျွန်တော်တို့ကလည်းဒီဆောင်ကြီးလစ်လာတဲ့အနေနဲ့လည်းပါတော့ရင်ရွေးကောက်ပွဲမှာမဲဆင်းတွေကတော့မတိကြတာမှန်ပေမဲ့သူတို့ဆွဆွဲတဲ့လောက်ကြီးလည်းမဟုတ်တလို့ရလကလူလူရဲ့တကယ်ရွေးကောက်ပွဲနေ့မှာမဲရည်တဲမှုပုံစံနေမဲပေးဖို့မှာလက်နှင်းတိုးထားတဲ့စနစ်တွေအရာဒါကလူလူရဲ့ဆန္ဒအမှန်ဖြစ်တယ်ဆိုတော့ကျွန်တော်ကသုံးသပ်လို့ရတယ်ပေါ့နော်။အဲ့တော့အဲ့ဒါကိုအကြောင်းစာရေးမယ်စာပြီးတော့အာဏာသိမ်းတာရောလုံးဝလက်ခံလို့မရဘူး။ဒီကျမတို့နိုင်ငံဒီမိုကရေစီစနစ်နဲ့တွားမှာဖွင့်ပြိုးမယ်ဆိုတာလေယုံကြည်တဲ့အချိန်မှာဒီစစ်အာဏာရှင်လက်အောက်ကိုပြန်မကျဖို့တော့ကျမတို့ကတော့အများကြီးဆက်စူးစမ်းမှာပေါ့နော်။ဘလို့မှတော့လက်မခံနိုင်ဘူးဆိုတာတော့အခြေခံအချက်ပါဟုတ
်။ပြည်သူရွေးကောက်တင်ယောက်ချားတဲ့အစိုးရကိုဖယ်ရှားပြည်သူခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးလက်နက်အင်အားနဲ့အာဏာသိမ်းတာဟာပြည်သူစံနာကိုစန့်ကျင်တာဖြစ်လို့လက်မခံနိုင်ဘူးလို့အလုတ်မားကြီးလှူရှားသူတူဖြစ်တဲ့မတ်တက်အောင်ကလည်းပြောပါရယ်။
စစ်အာဏာသိမ်းတဲ့အပေါ်မှာဘယ်လိုမြင်လဲဆိုလို့ရှိရင်တော့ဒါလက်ရှိသူတို့ရောက်ကိုအာဏာသိမ်းခြင်းဖြစ်တယ်ပေါ့နော်ပြီးတော့သူတို့ရဲ့ဒီအာဏာသိမ်းမှုပြီးကိုသူတို့ရဲ့ခြေခံဥပဒေအရအာဏာသိမ်းတယ်ဆိုတာဒီလည်းပဲဒါခြေခံဥပဒေအရအာဏာသိမ်းမှုမမြောက်ဘူးပြီးတော့ရွေးကောက်ပွဲရဲ့ရလဒ်ပေါ့ဒါဟာလေးစားရမယ်တံပိုးထားရပါမယ်ဘာကြောင့်လဲဆိုတာဒါပြည်သူလူထုတွေရဲ့ဆန္ဒမဲတွေဖြစ်တယ်ပြည်သူလူထုကနေပြီးတော့ရွေးချွေထားတဲ့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့တံပိုးထားဖို့လိုအပ်တယ်အဲ့ဒီဒွယ်စစ်အာဏာသိမ်းမှုလုံးဝခြုံချတယ်ကန့်ကွက်ပါတယ်ဆက
်ကျားတော်လူသမားကြီးဦးဆောင်လှူရှားနေသူတူဖြစ်တဲ့မတ်တတအောင်ပြောသွားတာပါစစ်တဲ့အနေနဲ့ပြည်သူရဲ့ဆန္ဒအတိုင်းရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးထိမ့်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးတဲ့လို့လည်းမတ်တတအောင်ကပြောပါတယ
်လက်ရှိအခြေအနေမှာတော့ကျမတို့ကရွေးကောက်ပွဲရလဒ်အတိုင်းပဲဆက်လက်လှူဆောင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီအတွက်ကတော့အခုလက်ရှိပေါ့နော်ဒါဒီဆွေးနွေးညှိနှိုင်းမှုတွေကိုလုပ်ဖို့လိုအပ်တယ်နောက်တစ်ခါကျတော့လက်ရှိဒီမှာလည်းပဲကျမတို့ရဲ့စီသူလူထုရဲ့သဘောထားဆန္ဒဒီအခုကျမတို့သမရဒီကျမတို့ တွေးချက်တင်မြှောက်ထားတဲ့သမ္မတကြီးဦးဝင်းမြင့်ဖြစ်တဲ့လက်ရှိမှာပေါ့နော်အခုအချက်အနာတိုင်းအစိုးရကနေပြီးတော့ဖွဲ့စည်းနေတော့အစိုးရအဖွဲ့တွေကိုလည်းပဲကျမတို့ဒီလိုတွေဘယ်သူမှအသိမှတ်မပြုပါဘူးအဲ့ဒီအတွက်ဒီအနာတိုင်းထားတဲ့စစ်အစိုးရအနေနဲ့ပြန်ပြီးတော့ပေါ့နော်ဒါခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးပေးဖို့နဲ့နောက်တစ်ခုကတော့ဖမ်းဆီးထားတဲ့ပြည်သူလူထုတွေရဲ့ခေါင်းဆောင်တွေကိုပြန်ပြီးတော့အမြန်ဆုံးလုပ်ပေးဖို့ပေါ့နော်လိုအပ်ပါတယ်ကျမတို့အနေနဲ့လည်းဒါပြည်သူလူထုအားလုံးရဲ့သဘောထားဆန္ဒတွေဖြစ်နေပါတယ
်ရွေးကောက်ပွဲရလဒ်ကိုမချေနဲ့လို့ကျင်းမာမှုတွေနဲ့ပြဿနာတွေရှိနေတဲ့ဆိုရင်တော့မှအခုလိုအာဏာသိမ်းတဲ့နည်းနဲ့တော့မဟုတ်ပဲခေါင်းဆောင်တွေကမှငြင်းငြင်းကြမ်းကြမ်းနဲ့နှိမ့်နှိုင်းဆွေးနွေးအဖြစ်ရှာတင်တယ်လို့မဝေမာသိမ်းကလည်းပြောပါတယ်
ဟုတ်ကျမတော့တန်းကြီးကိုအေးတဆန်းနဲ့ဖြစ်စေတဲ့နဲ့အခုဒီနိုင်ငံသားအားလုံးကဟိုအခုစိုးရိမ်တော့ကပူပန်မှုတွေအမျိုးမျိုးဖြစ်နေတယ်။အဲ့ကြတဲ့မှာပေါ့နော်ဒီကောလာဟာလာမျိုးစုံကြောင်းလည်းလူတွေကပို့ပြီးစိတ်တင်မှန်းဆင်းရဲတယ်။ဒီအာနာပင်းရဲ့နောက်ပိုင်းမှာကိုပေါ့နော်လူတွေရဲ့ပေါကတွေကအရန်များနေတယ်။လူတွေရဲ့စိတ်ဖြစ်စင်မှုတွေကလည်းပို့ပြီးတော့တဖြည်းဖြည်းနဲ့မြင့်တက်လာတဲ့အဲ့လိုမျိုးအချိန်မှာကျမကတော့တန်းကြီးကိုပို့ပြီးအေးချမ်းနဲ့ပြီးအများကြီးသူလိုလားတဲ့ပုံစံမျိုးနဲ့ပဲကျမကဖြစ်စေတဲ့နဲ့အဲ့လိုမျိုးဖြစ်အောင်လဲကျမကတော့ဒီနိုင်ငံသားတဦးအနေနဲ့ကျမမေတ္တာရက်ခံစင်တာကကျမတို့ဒီကောင်းဆောင်အသေးသေးကနေပြီးတော့တန်းကြီးကိုပေါ့နော်မျက်နှာမှုပြီးတော့တန်းကြီးရဲ့ပြည်သူပြည်သားတဲ့အခုတော့ကတွေစိုးရင်စုပန်မှုတွေကိုမျက်နှာမှုပြီးတော့အကောင်းဆုံးပြန်ပြီးတော့နှိမ့်နှိုင်းဖြည့်ရှင်းဆောင်ရွက်စေချင်ပါတယ်အခုဒီအများပြည်သူလိုလာတဲ့ဒီမိုကရေစီကိုတွားနေတာကျမတို့ဒီနိုင်ငံကဒီမိုကရေစီလမ်းကြောင်းပေါ့ကိုအခုရောက်တယ်လို့ပြောတာမှမိကမျက်တက်ပဲရှိသေးတယ်ပေါ့နော်ဒီလိုကာလမှာမနောအခုလိုမျိုးဒီပေါ့ဘယ်တော့မှကာလမတားတဲ့အချိန်မှာကျွန်တော်တို့အခုစိုးရင်တော့ကပူပန်မှုတွေနဲ့ဟိုထပ်ပြီးဖြစ်ရတယ်အဲ့ဒါမျိုးကိုကျွန်တော်တို့ဒီအခုလက်ရှိပေါ့နော်အာသာတင်ထားတဲ့အစိုးရအကောအာနာတင်ထားတဲ့သူတွေကကောဒီပြည်သူအစိုးရလို့ပြောတဲ့အခုလက်ရှိပေါ့နော်ဒီပေါ့နော်ထိန်းသိမ်းခြင်းခံရရဲ့ခေါင်းဆောင်တွေအားလုံးပေါ့နော်ညီနိုင်ဆောင်ရပေးပါပြည်သူတွေတကယ်ပေါ့နော်ပြည်သူတွေမျက်နှာကိုရှေ့ရှုပြီးတော့တိုင်းပြည်ရဲ့ဒီအနာဂတ်ကိုရှေ့ရှုပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကလေးတွေပေါ့မျက်နှာမှုပြီးတော့လည်းမတော်အများဆုံးပြည်လဲအောင်ညီငန်းတော်ကြီးနဲ့ညီတိုင်းဖြည့်ချင်းဆောင်ရွက်ပေးကြပါလို့ဒီမှာနေနဲ့တောင်းဆိုချင်ပါတယ်
။မခင်လေးရဲ့ကတော့နိုင်ငံထွင်ကိုဗစ်ကပ်ဘေးနဲ့အတူနောက်ဆက်တွဲလူမှုစီးပွားအခြေတဲတွေကြုံရတဲ့အချိန်မှာအခုလိုအာဏာသိမ်းတာဟာပြည်သူအလုံးအထွတ်တော့အများကြီးဆုံးရှုံးနေတာစီတယ်လို့ပြောပါရယ်
။ဒီကအရင်ဆုံးတော့ကျမတို့တွေကအခုလက်ရှိဆိုရင်ကိုဗစ်ထိန်းချုပ်နေတဲ့အခြေအနေမှာကိုဒီကိုဗစ်ကာကွယ်ဆေးကူနာပထမအကြိမ်ထိုးထားတဲ့လူရတယ်ဒုတိယအကြိမ်ဆက်ထိုးနိုင်ပါမလား။နောက်ဒီလိုရဆိုရင်လည်းကိုဗစ်ကာကွယ်ဆေးထိုးကိုပြင်ဆင်တဲ့အချိန်မှာသူတို့တွေကတော့ဘလို့ပဲဒါရဆက်လုံးမယ်ပဲပြောပြောဒါကအချိန်နဲ့တည်ငြိမ်အစီအစဉ်တကြပေါ့နော်ချိတ်ဆက်ပြီးလုပ်နေရတဲ့ဟာရဲ့အတွက်အဲ့ဒီကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေမှာလည်းအရင်ဆုံးထိခိုက်တယ်ပေါ့နောက်တစ်ခါဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံကိုဒီမိုကရေစီဖွံ့ဖြိုးတဲ့နိုင်ငံအနေနဲ့ရင်းနှီးမြှုပ်နှံမဲ့ဟာတွေလည်းပဲအခုဆိုလို့ရှိရင်လက်တလောပေါ့နော်ရက်သွားတာမျိုးကြီးရှိတယ်အဲ့တော့စီးပွားရေးလည်းထိခိုက်မယ်အလိုလိုမှကိုဗစ်ကြောင့်ဒီစီးပွားရေးကိုပြန်စိုးစားနေရမယ့်အချိန်မှာဒီစစ်အာဏာသိမ်းခံလိုက်တဲ့နိုင်ငံအနေနဲ့ကတော့ကျမတို့ကမ္ဘာလည်းမှာအရန်မြင်လာတယ်ပေါ့နော်အဲ့ဒါကတော့မြင်တာတဲ့အချက်နဲ့ကျမတို့လူတွေရဲ့စိတ်ထဲမှာခုနလိုပေါ့ဒါမတရားအနိုင်ကျင့်လို့ရသလားဆိုတဲ့ဟာမျိုးတွေကလည်းလူတွေရဲ့စိတ်ကိုထိခိုက်စေရဲဆိုတော့အဲ့ဒါမျိုးတွေကလည်းကျမတို့ရဲ့ဆုံးရှုံးမြင်လာမှုတွေပေါ့နောက်ကျမတို့ဆိုရင်ခုနအမျိုးသမီးအခွင့်အရေးလုပ်နေတဲ့အဖွဲ့အစည်းအနေနဲ့တိုင်းပြည်ကစစ်အာဏာရှင်စနစ်အောက်ရောက်သွားပြီဆိုတော့ကျမတို့အမျိုးသမီးရဲ့အခွင့်အရေးကပါဝင်ခွင့်လို့ပါလို့ဆိုတာအရန်အနှံ့ဝေးသွားပြီပေါ့နော်ဒါကတော့ကျမတို့နဲ့တက်ဆိုင်တဲ့ဆုံးရှုံးမှုတွေပေါ့
ဒီလိုဆုံးရှုံးမှုတွေဆက်ပြီးမကြုံရအောင်ပြည်သူတွေကပဲကြိုးစားကြရမှာဖြစ်တယ်လို့လည်းမက်ခင်လေးငယ်ကပြောပါတယ်
။ကျမတို့တွေကဒီစစ်အာဏာရှင်အောက်မှာဆိုရင်တော့ကျမတို့တွေရဲ့မျိုးဆက်လည်းဘလို့မှလူလုံးမလားနိုင်ဘူးဆိုတော့ကျမတို့ကသိရတဲ့အခါကျတော့ပေါ့နော်။အခုဆိုလို့ရှိရင်တကယ်လူငယ်လေးတွေအရင်အာဏာရှင်စနစ်မှာတော့မှမွေးကစားလောက်ပဲရှိမှလူငယ်လေးတွေကအစဒီအာဏာရှင်စနစ်ဖြစ်လာရင်တော့သူတို့အနာဂတ်မကောင်းနိုင်ဘူးဆိုတော့သူတို့သိနေကြတယ်လေအဲ့လိုမျိုးဆိုတဲ့အခါကျတော့လူရစိတ်သက်သာတယ်ကြောက်တယ်မသိနာမလဲသူတို့လုံးတမခံမယ်ဆိုတဲ့ဟာမျိုးကမရှိပါဘူးတိုးတော့ကျမတို့အချိတ်ဆက်မိမိနဲ့ဘူးဟာတက်ကြပါတော့ဘလို့တုံ့ပြန်နိုင်မလဲဆိုတာမျိုးရောကျမတို့စဉ်းစားဖို့တော့လိုပါတယ်ဟိုနီးလန်းနေရတော့မတူကြဘူးပေါ့နော်တိုးတော့လည်းပြုပြင်မှုတော့စူးစမ်းနေကြတယ်နီးဘူးဟာတက်ကြနဲ့အချိတ်ဆက်မိမိဖြစ်ဖို့အတွက်ကတော့ဒါတော်တော်စူးစမ်းရမယ်ရှင်းနေရှင်း
လက်တလုံးမှာတော့အာနာသိမ့်ကိုစန့်ကျင်ကန့်ကွက်ကြောင်းပြတဲ့အကြမ်းမဖက်တဲ့နီးနဲ့လူလူလှုပ်ရှားမှုတွေနိုင်ငံနဲ့နေရာတော်ကများမှာပေါ်ပေါက်လာနေပါတယ်နေနေမှာဖျောင်းနိုင်ပြီးထွန်းလာတဲ့တံပုံးတိတာလို့လူလူရဲ့မကျေနပ်မှုကိုပြရတာဤအပြင်စွမ်းမရည်ဝန်ထမ်းတွေအတိအကျဥဆောင်လှုပ်ရှားနေတဲ့အချမ်းမဖက်နီးနဲ့အာနာရှင်ကိုစန့်ကျင်အန်တူတဲ့ Civil Disobedience Campaign တွေလည်းပိုးပြီးတော့အရှိန်မြင့်လာနေပါတယ်။ဂျာရီကိုကြည့်ရင်ပြည်သူအများစုကအာနာရှင်ကိုမလိုလားဘူးဆိုတာထင်ရှားနေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမဖြစ်ပါရှင်။